မလေးရှားနိုင်ငံမှာဝန်ကြီးချုပ်ဟောင်းကရော့ပေါ်ဆွဆွဲထားတဲ့ဒီငွေကြေးခွာခြားမှုအခွင့်ရှောင်မှုတို့အတွက်ဆွဲထားတဲ့အမှုတွေမှာဒီခိုင်လုံတဲ့သက်တည်အထောက်အထားမရှိဘူးလို့မလေးရှားတရားရုံးချုပ်ကပြောပြီးတော့တရက်သေးဒီအမှုတွေကိုလွှတ်ပေးလိုက်ပါတယ်လက်ရှိထောင်ကျနေတဲ့ဝန်ကြီးချုပ်ဟောင်းနာဂျီဘရာဇက်ရဲ့ဇနီးဖြစ်သူရော့စ်မန်မန်ဆောဟာငွေကြေးခွာခြားမှု၁၂မှုအခွင့်ရှောင်မှု၅မှုစုစုပေါင်း၁၈မှုအတွက်လွတ်မြောက်သွားပေမဲ့လည်းနာဂျီဘအစိုးရလက်ထက်တုန်းကဆိုလာဓာတ်ပစ္စည်းမှန်ကင်းရဖို့အတွက်ကုမ္ပဏီတစ်ခုစီကနေဒေါ်လာသန်း၃၀၀နီးပါးလက်ငွေယူမှုအတွက်ထောင်ဒဏ်၁၀နှစ်ချခံထားရတာကိုအယူခံဝင်ထားရဆဲဖြစ်ပါတယ်၂၀၂၂ကချထားတဲ့ထောင်ဒဏ်၁၀နှစ်အတွက်အမခန်နဲ့လွတ်နေတဲ့ဒီရော့စ်မန်မန်ဆောကတိကျအမှု18မှုကနေဒီနေ့တရက်တည်းလွတ်မြောက်ခဲ့ပြီးနောက်ဒါဟာတရားမျှတမှုဖြစ်တယ်လို့ဖော်ပြပြောဆိုခဲ့ပါတယ်။မလေးရှားအစိုးရရမငွေနဲ့တည်ထောင်ထားတဲ့ 1MDB ကနေ2009ခုနှစ်ကနေ2014ခုနှစ်အတွင်းမှာဒေါ်လာ 4.5 ဘီလီယံခိုးယူခံရတယ်လို့မလေးရှားနဲ့ဒီအမေရိကန်အာဏာပိုင်တွေပြောထားကြတဲ့ဒီငွေကြေးခိုးယူမှုတွေနဲ့ဆက်စပ်သွဲပြီးတော့ဝန်ကြီးချုပ်ဟောင်းနာဂျစ်တို့ဇနီးမောင်နဲ့အမှုတော်တော်များများရင်ဆိုင်နေကြရတာဖြစ်ပါတယ်ရှင်။